This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝအပြီးစာနာရှင်ဗီဒီယိုကနေကြွေပြီးဘေးကင်းလုံခြုံကျန်းမာကြပါစေလို့ဗီဒီယိုအန်ယူဂျီအဖွဲ့သားများကစွတ်တောင်းမြတ်တာပို့တာလိုက်ရပါတယ်ရှင်ဒီကနေ့2025ခုနှစ်မေလ17ရက်နေ့ရေဒီယိုအန်ယူဂျီရဲ့မနက်ပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဆုံးအနေနဲ့ရေဒီယိုအန်ယူဂျီရဲ့စစ်ရေးသတင်းအကောင်းဆုံးချက်ကိုမင်းယူမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
ရေဒီယို NUG သတင်းရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီးရေဒီယို NUG ရဲ့မနက်ခင်းစီရေသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီရေသတင်းအနေဖြင့်အရသာပြည်သူများအားပြစ်မှတ်ထားတဲ့စစ်ရာဇဝတ်မှုများကိုမှတ်တမ်းတင်ထားပြီးလူမဆန်သောရက်ဆက်မှုများအတွက်တာဝန်ယူရမယ်လို့ TRIBU ဟာအသိပေးတဲ့သတင်းကိုတင်ပြပေးပါမယ်အရသာပြည်သူများအားပြစ်မှတ်ထားတဲ့စစ်ရာဇဝတ်မှုများကိုမှတ်တမ်းတင်ထားပြီးလူမဆန်သောရက်ဆက်မှုများအတွက်တာဝန်ယူရမယ်လို့ TRIBU ဟာမူကိုနွယ်နီကအသိပေးပြောကြားခဲ့ပါတယ်တော်လန်ရေးတပ်တွေထိန်းချုပ်ထားတဲ့နယ်မြေမှာလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့ NUG ကာကွယ်ရေးဝန်ကြီးဌာနပြည်သူ့ကာကွယ်ရေးတပ်မတော် TRIBU ဟာမှဗျူဟာမှုရဲ့အသိပေးပြောကြားချက်ကိုမေလ10ရက်နေ့မှာထုတ်ပြန်လာတာပါတော်လိုင်းရေးတပ်ဖွဲ့တွေထိန်းချုပ်ထားတဲ့နယ်မြေအတွင်းစစ်ကောင်စီကရဲသားပြည်သူများကိုပိတ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုများကို TRIBU ဟာကပြင်းပြင်းထန်ထန်ရှုတ်ချထားပါတယ်။ထို့အပြင်ရဲသားပြည်သူများကိုရက်ဆက်စွာတိုက်ခိုက်မှုများအားစစ်ရာဇဝတ်မှုအဖြစ်မှတ်တမ်းတင်ထားပြီး၎င်းတို့ရဲ့လူမဆန်သောရက်ဆက်မှုများအတွက်တာဝန်ယူစေရမယ်လို့လည်းအသိပေးပြောကြားထားပါတယ်။ပြည်သူ့ကာကွယ်ရေးတပ်မတော် TRIBU ဟာအနေနဲ့ပြည်သူများရဲ့ဘဝလုံခြုံရေးအတွက်အဆုံးထိတိုက်ပွဲဝင်သွားမှာဖြစ်ကြောင်းကိုလည်းTRIBU ဟာကအကြတိသစ္စာပြုထားပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်ဖအန်တက်နေဇက်တွင်စစ်ကောင်စီနှင့် KNL တို့တိုက်ပွဲပြင်းထန်တဲ့သတင်းကိုတင်ပြပေးပါမယ်ဖအန်မြို့နယ်နှင့်ထိုင်းနိုင်ငံတက်ခရိုင်ထဆောင်ရမ်းမြို့နယ်နေဇက်တွင်စစ်ကောင်စီတပ်များနှင့်ကရင်မျိုးသားလူမျိုးရေးတပ်မတော် KNL တို့အကြားနေညာမပြတ်တိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီဘက်က YAK-130 ဂျက်တိုက်လေယာဉ်များဖြင့်ဘုံကျဲတိုက်ခိုက်မှုများဆက်လက်လှုပ်ဆောင်နေကြောင်းထိုင်းသတင်းဌာန The Reporters ကဖော်ပြထားပါတယ်။မေလ10ရက်မနက်ပိုင်းတွင်ရရှိသောသတင်းအချက်အလက်များအရ KNL တပ်ဖွဲ့များသည်ဖအန်ခရိုင်အတွင်းရှိစစ်ကောင်စီတပ်စခန်းတစ်ခုကိုထိုးစစ်ဆင်တိုက်ခိုက်နေပြီးစစ်ကောင်စီတပ်များကလက်နက်ကြီးများ drone များဖြင့်အသေးအတန်ခုခံကာကွယ်နေသည်ဟုသိရပါတယ်။နှစ်ဖက်တပ်များအကြား drone များအပြန်အလှန်အသုံးပြုမှုများရှိနေပြီးစစ်ကောင်စီဘက်က YAK-130 ဂျက်တိုက်လေယာဉ်များဖြင့်လေကြောင်းတိုက်ခိုက်မှုနှင့်ထောက်ပို့လှုပ်ဆောင်မှုများပြုလုပ်နေကြောင်းတိုက်ခိုက်မှုများဖြစ်ပွားနေသည့်နေရာသည်ဖအံမြို့နယ်ပိုင်ကြုံမြို့အတွင်းရှိနေရာတစ်ခုဖြစ်ပြီးထိုင်းနိုင်ငံထဆောင်ရမ်းမြို့မဲ့တန်ရွာနှင့်9ကီလိုမီတာသာကွာဝေးကြောင်းဖော်ပြထားပါသည်စစ်ကောင်စီ၏ဘုံကျဲတိုက်ခိုက်မှုများကိုထိုင်းနိုင်ငံဘက်ခြမ်းမဲ့တန်ရွာတွင်နေထိုင်သည့်ဒေသခံများကနေ့စဉ်ကြားနေရပြီးစိုးရိမ်ထိတ်လန့်နေကြသည့်အပြင်တိုက်ပွဲဖြစ်ပွားရာနယ်စပ်နေရာများတွင်ထိုင်းစစ်တပ်မှ24နာရီလုံခြုံရေးဆောင်ရွက်နေရသည်ဟုသိရပါသည်ခင်ဗျာဆလဘီညောင်ရွှေမြို့နယ်မှာစစ်ကောင်စီနဲ့ PNO ပူးပေါင်းအင်အားနဲ့ဖဲကုံ1006တပ်ရင်းထိတွေ့တိုက်ပွဲဖြစ်ပွားနေတဲ့သတင်းကိုတင်ပြပေးပါမယ်။အကြမ်းဖက်စစ်ကောင်စီတပ်နဲ့ PNO ပြည်သူစစ်အင်အား200ဝန်းကျင်ဖြင့်ညောင်ရွှေမြို့နယ်ဆန့်ဆွဲကျေးရွာကိုစစ်ကြောင်းထိုးလာတာကြောင့်ထိတွေ့တိုက်ပွဲများဖြစ်ပွားနေပြီးစစ်ရေးတင်းမာနေတယ်လို့ဖဲကုံ1006တပ်ရင်းကထုတ်ပြန်ထားပါတယ်။မေလ6ရက်နေ့မှစပြီးလက်နက်ကြီးလေကြောင်းတိုက်ခိုက်မှုများနဲ့အတူ Yang Shui Miu Ne San Sui Ji Yua Gu, Sikau Si Ne Piano Bu Bang Bi Si Chang Thu La Da Jiao, Ma Mei Do Lan Yi Da Bang Su Miya Ne, Yane Thi Tai Bue Phi Pua Ni De Lu Su Ba De. San Sui Ji Yua Ga Bidu Ne Ei Miya Gu, Sikau Si Da Ne Piano Bidu Si Tu Si Chang Thu La De Li Ye Da Ka La Atuin, A San Ma Piat Mi Shou Ni Ge Bi. Mi La Gu Ye Ni Ma Le, Ma Na Chao Na Yi Khan Ma Sa Yue, Engji Na Se Khan Gu Mi Shou Phi Si Ni De Lu Ti Ya Ba De. Lia da tai pue atwin sit kaun si ne piano bu paung phwe ma tai khat ye drone na si go mimi ro tat paung su ga pit cha nai ga bi phe khong 1006 tat yin ma ye paung na u le thi kai dan ya yashi ga de lu pho pya tha ba de tho tu si ye tin ma ni de a chein ni atwin a mya pi du ni thain ya che ywa mya go u ti ga sit kaun si tat ga lat nat ji mya phin pit khat ne bi thi kai mu mya le shi de lu ti ya ba de khmyar salat bi တပိတ်ချင်းနဲ့စင်ကူးမြို့နယ်ကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့ရာအနည်းဆုံးအရသား6ဦးခန့်သေဆုံးခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။မန္တလေးတိုင်းတပိတ်ချင်းမြို့နယ်နဲ့စင်ကူးမြို့နယ်တို့ကိုစစ်ကောင်စီက Jet Fighter ဖြင့်ဘုံကျဲတိုက်ခိုက်ခဲ့ရာအရသားထိခိုက်သေဆုံးမှုများပြားခဲ့တယ်လို့ Wallet Informational Network ကသတင်းထုတ်ပြန်ထားပါတယ်။မေလ10ရက်နေ့လယ်တနာရီ10မိနစ်ခန့်မှာတပိတ်ချင်းမြို့နယ်ဇရက်ကွင်းရွာကောင်းကင်မေမေကားဝက်လျှော့အနီးတနေရာကိုတရဦးလေတက်က Jet Fighter တစ်စီးဖြင့်ဘုံကျဲတိုက်ခိုက်ခဲ့တာလို့ဆိုပါရယ်။အဆိုပါလေကြောင်းတိုက်ခိုက်မှုအတွင်ပြည်သူ5ဦးခန့်သေဆုံးခဲ့ပြီးအများအပြားထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါရယ်။အလားတူစင်ကူးမြို့နယ်ကြည်တောက်ပေါက်ရွာအနီးကိုလည်းတရဦးလေတက်က Jet Fighter တစ်စီးဖြင့်နေ့လယ်တနာရီ15မိနစ်ခန့်မှာလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့ရာပြည်သူ2ဦးသေဆုံးခဲ့ပြီးအများအပြားထိခိုက်ဒဏ်ရာရခဲ့တယ်လို့ဆိုပါရယ်။အဆိုပါကျေးရွာများဟာတိုက်ပွဲဖြစ်ပွားခြင်းမရှိဘဲစစ်ကောင်စီကအကြောင်းမဲ့လေကြောင်းကနေဘုံကျဲတိုက်ခိုက်မှုပြုလုပ်ခဲ့တာဖြစ်တယ်လို့သိရပါဗျာခင်ဗျာဆလဘီချောင်းဦးမြို့နယ်မှာစစ်ကောင်စီကပါရာမော်တာဖြင့်ဘုံကျဲတိုက်ခိုက်ခဲ့ရာကလေးတဦးနဲ့အမျိုးသားနှစ်ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်စကိုင်းတိုင်းမုံရွာခရိုင်ချောင်းဦးမြို့နယ်အတွင်းကကျေးရွာတစ်ရွာကိုစစ်ကောင်စီကပါရာမော်တာဖြင့်လေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့ရာကလေးငယ်တဦးနဲ့အမျိုးသားနှစ်ဦးသေဆုံးခဲ့တယ်လို့ချောင်းဦး Revolution News CRN ကသတင်းထုတ်ပြန်ထားပါတယ်။မေလ10ရက်နေ့လယ် 7:40 မိနစ်အချိန်မှာမုံရွာနာမခမတက်လာတဲ့ပါရာမော်တာတစ်စီးဖြင့်ဘုံကျဲချတိုက်ခိုက်ခဲ့ရာရှင်ပြူနာတမင်္ဂလာပြုလုပ်ဖို့စီစဉ်နေတဲ့အလူအိမ်ရှိကြောက်ပောက်ကွဲခဲ့တယ်လို့ဆိုပါတယ်။လေကြောင်းတိုက်ခိုက်မှုအတွင်12နှစ်အရွယ်ကလေးငယ်တဦးနဲ့အသက်30အရွယ်အမျိုးသားနှစ်ဦးသေဆုံးခဲ့ကအသက်5နှစ်အရွယ်ကလေးငယ်တဦးအပါအဝင်3ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့သိရပါဗျ။တေဆုံးခဲ့သူ3ဦးမှာသားဖ2ဦးပါဝင်ပြီးမနက်ဖြန်ရှင်ပြုမဲ့မောင်ရင်လောင်းနဲ့အလူဒါယကာတို့ဖြစ်ကြကြောင်းသိရပါဗျ။ထို့အပြင်အလူဒါယကာမနဲ့နားထွင်းမဲ့သမီးငယ်တို့လည်းထိခိုက်ဒဏ်ရာရရှိခဲ့ပါသေးတယ်ခင်ဗျာ။ဆလဘီမော်ချီဒေတာကိုစစ်ကောင်စီလေကြောင်းတိုက်ခိုက်မှုအရက်သား2ဦးထပ်မင်းဲတေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။ကရင်ပြည်နယ်ဖားဆောင်မြို့နယ်ရှိမော်ချီဒေသကိုစစ်ကောင်စီကလေကြောင်းမှဘုံကျဲတိုက်ခိုက်ခဲ့ရာရဲသား2ဦးထပ်မံတေဆုံးပြီး3ဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်းကရင်ပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC အတွင်းရေးမှူးနှင့်ဥပညာက KPV News ကိုအတည်ပြုပြောကြားထားပါသည်။မေလ10ရက်နေ့လယ်12:30မိနစ်တွင်မော်ချီဒေသရှိနေရာ3နေရာကိုလေကြောင်းမှဘုံကျဲတိုက်ခိုက်ခဲ့တယ်လို့သိရပါသည်။ထို့ပြင်မော်ချီဒေတာ၌လုံခြုံရေးအကြောင်းပြချက်ဖြင့် Starlink Internet အသုံးပြုမှုကိုမေလကုန်အထိတလတာပိတ်ပင်ထားကြောင်းလူပွားခိုးခရိုင်မော်ချီပူပေါင်းအုပ်ချုပ်ရေးကော်မတီကဧပြီလ28ရက်နေ့တွင်ထုတ်ပြန်ကြေညာထားပါတယ်ခင်ဗျာယခုနောက်ဆုံးစီးရဲတဲ့နေဖြင့်မူးမြို့နယ်အတွင်းအာနာသိန်းအကြံဖက်စစ်ကောင်စီ၏လက်နက်ကြီးပစ်ခတ်မှုကြောင့်နေအိမ်3လုံးထိခိုက်ပျက်စီးခဲ့ရပြီးပြည်သူတဦးထိခိုက်ဒဏ်ရာရရှိခဲ့တဲ့သတင်းကိုတင်ပြပေးပါမယ်ရောင်လေးပင်ခရိုင်မူးမြို့နယ်စီမံအုပ်ချုပ်မှုနယ်မြေအတွင်မေလ10ရက်နေ့နေ့လယ် 7:30 မိနစ်ခန့်တွင်အကြံဖက်စစ်ကောင်စီတပ်ခမရ439တပ်မှ81မမလက်နက်ကြီးနှလုံးအားပစ်ခတ်ခဲ့ရာစိုက်တန်းခင်ကျေးရွာထဲသို့ကျရောက်ပောက်ကွဲခဲ့ပြီးဦးမင်းလွင်မအီအီဖြိုးနှင့်မသိတိုဤနေအိမ်3လုံးထိမှန်ပျက်စီးခဲ့ကြောင်း KNU ဗဟိုမှသတင်းထုတ်ပြန်ပါသည်ထို့အပြင်ညနေ 3:23 မိနစ်ခန့်တွင်ခမရ300တပ်မှဟာဝေဇာလက်နက်ကြီးတစ်လုံးပစ်ခတ်ရာစိုက်တန်းခင်ကျေးရွာထဲသို့ထပ်မံကျရောက်ပောက်ကွဲပြီးဥခင်ဝင်း80နှစ်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီရေးသတင်းကောင်းထုတ်ချက်တွေကိုတော့ Radio NUG သတင်းတောက်မင်းစစ်သွေးနဲ့ကာရှယ်တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
เ
Radio NUG တော်တရှင်များရှင်အခုဆက်လက်ပြီး Radio NUG ရဲ့ပြည်တွင်းသတင်းများကိုရေဦးမှမှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာမနက်ခင်းပါရှင်ခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းတွေကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်မကတော့ရေဦးမှမှဒီမှာအဆုံးတင်ပြပေးမယ့်တဲ့ရင်ကတော့နာဂိဖွဲ့စည်းပုံအခြေခံဥပဒေအောက်ငလင်ရက်ောက်ပွဲကိုဝင်ရောက်ရှင်ပြိုင်မှာကပြည်သူတို့၏ဆင်းရဲဒုက္ခပေါင်းနှင့်ပြည်သူဆန္ဒကိုမျက်ကွယ်ပြုလျက်ဝိုင်းဝန်းပံ့ပိုးကူညီပေးကြတဲ့နိုင်ငံရေးပါတီများအဖြစ်ပြည်သူများကသတ်မှတ်ကြလိမ့်မယ်လို့ NUG သတိပေးတဲ့တဲ့ရင်ဖြစ်ပါတယ်။နာဂိဖွဲ့စည်းပုံအခြေခံဥပဒေအောက်ကငလင်ရက်ောက်ပွဲကိုဝင်ရောက်ရှင်ပြိုင်မှာကပြည်သူတို့၏ဆင်းရဲဒုက္ခပေါင်းနှင့်ပြည်သူဆန္ဒကိုမျက်ကွယ်ပြုလျက်ဆရာနာရှင်စနစ်သက်ဆိုးရှည်စေရေးရည်ရွယ်ဆောင်ရွက်သောဂျမတ်စယုတ်စုရဲ့တရားမဝင်အတူရောင်ရက်ောက်ပွဲအားဝိုင်းဝန်းပံ့ပိုးကူညီပေးကြသူများအဖြစ်ပြည်သူများကသတ်မှတ်ကြလိမ့်မည်ကိုနိုင်ငံရေးပါတီများအနေဖြင့်သိရှိကြလိမ့်မည်ဟုယုံကြည်ကြောင်းမြို့သားညီညွတ်ရေးအစိုးရမှအတည်ပြုထုတ်ပြန်ပါတယ်။လက်ရှိချိန်တွင်စစ်တပ်ကပြည်သူအာဏာကိုမတရားသိမ်းယူရန်ကြိုးစားမှု၏အကျိုးဆက်ဖြင့်နိုင်ငံရေးစီးပွားရေးလူမှုရေးခြေနေများဆိုးဝါးဆုံးသို့ကြားရောက်နေသည့်ကာလဖြစ်သည့်ဆရာနာသိမ်းမှုလေးနှစ်ကျော်အတွင်းပြည်သူများသည်ကိုဗစ်ကရောဂါရေကြီးရေလျှံပြီးဆေးဘေးထံများနှင့်ရင်ဆိုင်နေရပြီးလေကြောင်းတိုက်ခတ်မှုမတရားဖမ်းဆီးတပ်ဖြတ်မှုမီးရှို့ဖျက်ဆီးမှုအာဓမ္မစစ်သားစုဆောင်မှုများကိုနေ့စဉ်ရင်ဆိုင်နေရသည့်အပြင် Register Scale 9.9 ရှိဖြတ်အားဖြင့်စကိုင်းငလင်ကြီးရဲ့ဘေးဒဏ်ကြောင့်တိုင်းဒေသ၄ခုနဲ့ပြည်နယ်တစ်ခုရှိပြည်သူ 19.4 သန်းခန့်ထပ်ဆောင်းဒုက္ခခံစားနေရပြီးဤခြေနေတွင်ရေကောက်ပွဲကျင်းပရန်မသင့်တော်ကြောင့် NUG ကထောက်ပြထားပါတယ်။တို့ရတွင်ဂျမတ်စယုတ်စုက၎င်းတို့အာဏာဆက်လက်ချုပ်ကိုင်နိုင်ရေးအတွက်တရားမဝင်အတူအရာရေကောက်ပွဲကို2025ခုနှစ်ဒီဇင်ဘာလတွင်ကျင်းပမည်ဟုစကိုင်းငလင်ကြီးလှုပ်ပြီးတွင်ထပ်လောင်းပြောကြားသည်ကိုအံ့ဩဖွယ်တွေ့ရှိရပြီးနိုင်ငံတော်၏ချုပ်ချာအာဏာပိုင်ရှင်ပြည်သူတို့၏ဆန္ဒနှင့်ဆင်းရဲဒုက္ခပေါင်းစုံကိုလှစ်လူရှုက၎င်းတို့၏အတ္တကိုရှေ့တန်းတင်ထားခြင်းဖြစ်ကြောင်းဖော်ပြထားပါတယ်။စကိုင်းငလင်နှင့်ဆေးဘေးဒဏ်ကြောင့်ပြည်သူများဒုက္ခရောက်နေခြင်းတွင်ကျင်းပမည့်အတူရာရွေးကောက်ပွဲကိုပြည်သူများကစိတ်ဝင်စားမည်မဟုတ်တာကြောင့်ပြည်သူတို့၏ဒုက္ခကိုအပြစ်ခါပြုကဆေးဥစု၏ဂုဏ်သိက္ခာကင်းမဲ့သောရွေးကောက်ပွဲတွင်ပါဝင်ခြင်းမပြုရန်နိုင်ငံရေးပါတီများကို NUG ကအကြံပြုတိုက်တွန်းထားပါတယ်ရှင်။နောက်ထပ်တင်ပြမယ့်သတင်းကတော့မဟာဗျူဟာမြောက်ဆက်သွယ်ရေးနှင့်ပြည်သူ့ဆက်ဆိုင်ရေးလုပ်ငန်းများဆောင်ရွက်မှု NUG ထုတ်ပြန်တဲ့သတင်းပဲဖြစ်ပါတယ်။မဟာဗျူဟာမြောက်ဆက်သွယ်ရေးနှင့်ပြည်သူ့ဆက်ဆိုင်ရေးလုပ်ငန်းများကိုအချိန်နဲ့တပြည့်ညီထိရောက်လည်မြန်စွာဆောင်ရွက်နိုင်စေရန်မြို့သားညီညွတ်ရေးအစိုးရရဲ့မဟာဗျူဟာမြောက်ဆက်သွယ်ရေးနှင့်ပြည်သူ့ဆက်ဆိုင်ရေး Unit Strategic Communication and Public Relations Unit SCPRU ကိုဖွဲ့စည်းဆောင်ရွက်လျက်ရှိကြောင်းမြို့သားညီညွတ်ရေးအစိုးရမှသတင်းထုတ်ပြန်ပါတယ်။မြို့သားညီညွတ်ရေးအစိုးရ၏ www.nugmyanmar.org website လူမှုကွန်ရက်မျက်နှာများဖွင့်လှစ်ထားရှိခြင်းဝန်ကြီးဌာနအသီးသီး၏ website များနဲ့လူမှုကွန်ရက်စာမျက်နှာများဖွင့်လှစ်ထားရှိခြင်းမဟာဗျူဟာမြောက်ဆက်သွယ်ရေးလုပ်ငန်းများနဲ့ပတ်သက်ပြီးဆိုရဖွဲ့၏လမ်းညွှန်မှုနဲ့အညီတော်လိုင်းအင်အားစုများနဲ့ပူးပေါင်းဆောင်ရွက်ခြင်း PPTV Public Voice Television နဲ့ Radio NUG တို့မှတော်လိုင်းဆိုင်ရာအစီအစဉ်များကိုရုပ်သံအသံများထုတ်လွှင့်တင်ဆက်ခြင်းပြည်သူလူထုနှင့်နိုင်ငံတကာသို့သတင်းစကားပြောကြားခြင်းအစီအစဉ်ကိုပြောရေးဆိုခွင့်ရှိသူများကနှစ်ပတ်တစ်ချိန်ထုတ်လွှင့်ခြင်းတရုတ်ဂျပန်ကိုရီးယားထိုင်းဟိန္ဒီဘာသာစကားတို့ဖြင့် Voice Over ပြုလုပ်ထုတ်လွှင့်ခြင်းမြို့သားညီညွတ်ရေးအစိုးရသတင်းလွှာကိုအင်္ဂလိပ်မြန်မာနှစ်ဘာသာဖြင့်ထုတ်ဝေခြင်းသတင်းစာရှင်းလင်းပွဲများအစီအစဉ်ဆောင်ရွက်ခြင်းသတင်းရုံးအဖွဲ့ Press Office Team ကိုဖွဲ့စည်း၍သတင်းမီဒီယာများသတင်းအချက်အလက်ရယူနိုင်မှု Access to Information ပိုမိုကောင်းမွန်စေရေးစီမံဆောင်ရွက်ခြင်းစသည်တို့ကိုစဉ်ဆက်မပြတ်ဆောင်ရွက်လျက်ရှိကြောင်းဖော်ပြထားပါတယ်ရှင်ဆက်လက်ပြီးNUCC မှာဆုံးဖြတ်ချက်တွေကိုအဖွဲ့အစည်းထဲမှာအာဏာအပြည့်အဝစုပ်ကိုင်းထားခြင်းမျိုးမဟုတ်ပဲ65ရာခိုင်နှုန်းပြည့်မှသာဆုံးဖြတ်ချက်ချနိုင်ကြောင်းထုတ်ပြန်တဲ့သတင်းကိုလည်းတင်ပြပေးပါမယ်။ NUCC တွင်အချိုးကျမဲပေးမှုစနစ် Proportional Voting System ကောင်စီဝင်အဖွဲ့ဝင်အဖွဲ့အစည်းများရဲ့သဘောထားများ၏အရေအတွက်65ရာခိုင်နှုန်းဖြင့်ဆုံးဖြတ်ချက်ချနိုင်သောစနစ်အောက်တွင်အဓိကပါဝင်တဲ့အစုအဖွဲ့ကြီးအဖွဲ့5ဖွဲ့မှမိမိတို့ခန်းကဏ္ဍနှင့်သဘောထားဆုံးဖြတ်ချက်များအားမျှတအောင်ခွဲဝေဆောင်ရွက်ခြင်းဖြစ်ကြောင်း NUCC မှထုတ်ပြန်သိပေးပါရ။တိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းများ25ရာခိုင်နှုန်း၊ဂျာကာလပြည်နယ် Federal Unit လူမျိုးကိုစားပြုအဖွဲ့အစည်းကောင်စီများ25ရာခိုင်နှုန်း၊ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီပါဝင်ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်များ25ရာခိုင်နှုန်း၊နိုင်ငံရေးပါတီများ10ရာခိုင်နှုန်း၊မျိုးတော်လှန်ရေးအဖွဲ့များ25ရာခိုင်နှုန်းဖြင့်ဆုံးဖြတ်ကြတယ်လို့ဖော်ပြထားပါရ။အဖွဲ့တစ်ဖွဲ့ထဲမှာအာဏာအပြည့်အဝစုပ်ကိုင်းထားခြင်းမျိုးမဟုတ်ပဲ65ရာခိုင်နှုန်းပြည်မှသာဆုံးဖြတ်ချက်ချနိုင်တဲ့အတွက်စုပေါင်းဦးဆောင်ခွင့်ပုံစံနဲ့ညှတစွာဆောင်ရွက်နိုင်ခွင့်တို့ဖြင့်လူတကွလက်တွဲဆောင်ရွက်ခြင်းဖြစ်ပြီးပူပေါင်းဆောင်ရွက်နိုင်မှုနှင့်အားလုံးပါဝင်သောသဘောတူညီမှုများသည်လွန်စွာအရေးကြီးတယ်လို့သိရပါတယ်။လူတော်လင်ရေးအဖွဲ့များ SRG သည်တမကများမြို့သမီးများလူငယ်နှင့်လူနည်းစုဆိုင်ရာဖွဲ့စည်းများပါဝင်ရဲဘက်ဖွဲ့စည်းများအာဏာရှင်စနစ်ဆန့်ကျင်ရေးတွင်ပါဝင်နေသောနိုင်ငံဝင်နှင်းများပါဝင်စီတမ်လှုပ်ရှားမှုဆိုင်ရာဖွဲ့စည်းများလူထုတပိတ်လှုပ်ရှားမှုဆိုင်ရာဖွဲ့စည်းများအားရည်ညွှန်းတယ်လို့အသိပေးထားပါတယ်ရှင်။ ဂျမက်စီကောင်းဆောင်မင်းအောင်လှိုင်ကတရားဝင်နှန်းနဲ့စီမံကိန်းများ၏လုံခြုံရေးကိုအာမခံကြောင်းနဲ့ရွေးကောက်ပွဲကိုတရုတ်သမ္မတကထောက်ခံကြောင်းဝါရဖြန့်တဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်။စီကောင်းဆောင်မင်းအောင်လှိုင်နဲ့တရုတ်သမ္မတရှီချင်းဖျင်တို့ရုရှားနိုင်ငံမော်စကိုမှာမေလ9ရက်နေ့ကတွေ့ဆုံခဲ့ပြီးတရုတ်ကမြန်မာနိုင်ငံရေးမှာသတိကြီးကြီးအမျှော်မြင်ကြီးစွာဆောင်ရွက်ရန်တိုက်တွန်းခဲ့တယ်လို့တရုတ်နိုင်ငံသား၏သတင်းဌာနပြောရေးဆိုခွင့်ရှိသူကထုတ်ပြန်ခဲ့ပါတယ်။တရုတ်သမ္မတကမင်းအောင်လှိုင်အားမြန်မာနိုင်ငံ၏အချုပ်ချာအာဏာနိုင်ငံပိုင်ဆိုင်မှုနဲ့နိုင်ငံတည်ငြိမ်ရေးကိုထောက်ခံကြောင်းငလင်တကျပျက်စီးမှုများပြန်လည်တည်ဆောက်ရေးအတွက်အကူအညီပေးမည်ဖြစ်ကြောင်းတရုတ်ဝန်ထမ်းနှင့်စီမံကိန်းများ၏လုံခြုံရေးကိုအာမခံရန်တောင်းဆိုကြောင်းနေဆက်ပြကြော်ရာဇဝတ်မှုများဖြစ်သည့်အွန်လိုင်းလောင်းကစားနှင့်ဆက်သွယ်ရေးလိမ်လည်မှုများကိုတိုက်ဖျက်ရန်လည်းတောင်းဆိုခဲ့ကြောင်းစင်ဟွာသတင်းဌာနကဖော်ပြထားပါသည်။မြောက်လိုင်းကတရုတ်နှင့်စီးပွားရေးစွမ်းအင်ကဏ္ဍများတွင်ပူးပေါင်းဆောင်ရွက်မှုကိုအားထားကြောင်းတရုတ်စီမံကိန်းများနဲ့ဝန်ထမ်းများ၏လုံခြုံရေးကိုအစွမ်းကုန်အာမခံပေးမည်ဖြစ်ကြောင်းတုံ့ပြန်ပြောဆိုခဲ့တယ်လို့သိရပါသည်။ဒါအပြင်စစ်ကောင်စီကယခုနှစ်ကုန်တွင်ကျင်းပမယ်လို့ဆိုထားတဲ့ရွေးကောက်ပွဲကိုတရုတ်သမ္မတကထောက်ခံတယ်လို့စစ်ကောင်စီဝါဒဖြန့်သတင်းတွေမှာဖော်ပြထားပေမဲ့တရုတ်ရဲ့တရားဝင်ထုတ်ပြန်ချက်များမှာရွေးကောက်ပွဲနဲ့ပတ်သက်တဲ့ထောက်ခံမှုတစ်စုံတစ်ရာမတွေ့ရှိရပါဘူး။ဆိုပါတွေ့ဆုံမှုသည်တရုတ်၏ဒေသရင်းဩဇာလွှမ်းမိုးမှုကိုပြသရုံသာမကစစ်ကောင်စီရဲ့နိုင်ငံတကာအထူးချက်မှုကိုတတ်တာစီရင်ကြိုးပမ်းမှုတစ်ခုသာဖြစ်ပါရဲ့ရှင်။နောက်ထပ်တင်ပြပေးမယ့်သတင်းကတော့မန္တလေးတွင်မိုးသည်ထန်မှုကြောင့်ငလင်ထိခိုက်ခံရသည့်အဆောင်ပြိုကျပြီးလူနှစ်ဦးထိခိုက်တဲ့သတင်းပဲဖြစ်ပါတယ်။မေလ10ရက်ညနေ3နာရီခွဲကမဟာအောင်မြင်မြို့နယ်84လမ်း39လမ်းနဲ့38လမ်းကြားရှိအဆောင်တစ်ခုပြိုကျခဲ့ပြီးလူနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသသတင်းတွေအရသိရပါတယ်။ဒါ့အပြင်ချမ်းမြသာစီမြို့နယ်ကံကွာရက်ွက်ရှိပလီတစ်ခုတွင်ဝေးပြူရန်ယာယီဆောက်လုပ်ထားသည့်အဆောင်လည်းပြိုကျခဲ့တယ်လို့သိရပါတယ်။ယင်းဖြစ်စဉ်တွင်ရက်ွက်နေပြည်သူများနဲ့အနီးနားရှိပရဟိတအသင်းများကပိတ်မိနေသူများကိုကဲထုတ်ပေးခဲ့သဖြင့်ဆိုရင်ရသည့်လူနာမရှိဘူးလို့သိရပါတယ်။မိုးသည်ထန်စွာရွာသွန်းရုံနဲ့မကဘဲမိုးသည်များပါကြာရောက်ခဲ့ပြီးငလင်တန်းထိခိုက်ရသည့်အခြားတိုက်အများပြိုကျမည်ကိုဒေသခံအချို့ကစိုးရိမ်နေကြပါတယ်။လေပြင်းတိုက်ခတ်မှုနဲ့မိုးကြီးမြင့်အန်ရီကိုသတိပြုရန်မြို့သားညီညွတ်ရေးအစိုးရ Energy လူသားချင်းစာနာထောက်ထားရေးနဲ့ဘေးရန်နယ်ဆိုင်ရာစီမံခန့်ခွဲဝန်ကြီးဌာန MOHADM ကမေလပထမပတ်အတွင်းထုတ်ပြန်သတိပေးထားပါတယ်ရှင်။ဖလန်းမြို့သိမ်းတိုက်ပွဲတင်ရရရဲပေါ်များအတွက်စစ်ကူသားစီဒေါ်လာ3000ငန့်လိုအပ်နေကြောင်းချင်းညီနောင်ပြောကြားတဲ့သတင်းကိုလည်းတင်ပြပေးပါဦးမယ်။ချင်းပြည်နယ်ဖလန်းမြို့သိမ်းစစ်ဆေးရေးအတွင်းဒဏ်ရာရရှိပြီးကိုလက်အင်ကဆုံးရှုံးခဲ့ရသည့်ရဲဘော်များအတွက်ခြေထုလက်တုနာကြားကိရိယာများတက်ဆင်ပေးနိုင်ရေးအတွက်အမေရိကန်ဒေါ်လာ3000ငန့်လိုအပ်နေကြောင်းဖလန်းမြူသိန်းတိုက်ပွဲအတွင်းဒဏ်ရာရရှိခဲ့သည့်ချင်းညီနောင်သူရဲကောင်းများနှင့်မဟာမိတ်များအတွက်ရမငွေရှာဖွေသည့်အစီအစဉ်တွင်ချင်းမျိုးသားကာကွယ်တပ် CNO CNDF ပြန်ကြားရေးမှူးစလိုင်းတင်မီကပြောကြားခဲ့ပါသည်။ဖလန်းမြူသိန်းစစ်စင်ရေးအတွင်းချင်းညီနောင်တပ်ဖွဲ့ဝင်ရဲဘော်90ကျော်နှင့်မဟာမိတ်တော်လင်းတပ်ဖွဲ့များမှရဲဘော်များပါဝင်စုစုပေါင်းတော်လင်းရဲဘော်90ဦးခန့်ဒဏ်ရာရရှိခဲ့ပြီးဒဏ်ရာရရဲဘော်အများစုရဲ့အသက်အရွယ်မှာ18နှစ်20နှစ်25နှစ်ဝန်းကျင်ဖြစ်ကြကခြေလက်ပြတ်တောက်ခဲ့ရသူများ၊ကြားအာရုံထိခိုက်သူများ၊မျက်လုံးထိခိုက်မှုကြောင့်မျက်မမြင်ဖြစ်သွားသူများပါဝင်နေက၎င်းတို့အတွက်ခြေထုလက်တုနဲ့နာကြားကိရိယာများထောက်ပံ့ပေးနေတယ်လို့ပြောကြားထားပါတယ်ရှင်။ခုနောက်ဆုံးတင်ပြမယ့်သတင်းကတော့ငလင်ဘေးဒဏ်ခံစားနေရတဲ့ပြည်သူတွေကိုပကဖများကူညီတဲ့သတင်းပဲဖြစ်ပါတယ်။မြို့သားညီညွတ်ရေးအစိုးရကာကွယ်ဝန်ကြီးဌာနကုတ်ကဲမှုအောက်ရှိပြည်သူ့ကာကွယ်ရေးပကဖအဖွဲ့တွေဟာငလင်ဘေးဒဏ်ပြည်သူတွေကိုကူညီကယ်ဆယ်ရေးထောက်ပံ့ရေးနဲ့ပြည်လဲထူထောင်ရေးလုပ်ငန်းတွေကိုဆောင်ရွက်နေကြကြောင်းပကဖအတံမှဖော်ပြထားပါတယ်။တဘာဝဘေးကိုကြုံတွေ့ခဲ့ရတဲ့ပြည်သူများရဲ့အခက်အခဲတွေကိုပြည်သူ့ကာကွယ်ရေးတပ်မတော်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကမိမိနယ်မြေတွင်းမှာရှိတဲ့တော်လင်းအဖွဲ့အစည်းတွေနဲ့ပေါင်းစပ်ညီနိုင်ပြီးတက်ဆွမ်းသမျှစွမ်းကုန်ကူညီကြဖို့မြို့သားညီညွတ်ရေးအစိုးရကာကွယ်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးရင်မွန်ကမလ28ရက်မှာညွှန်ကြားခဲ့ပါတယ်။စကိုင်းတိုင်းမန္တလေးတိုင်းပဲခူးတိုင်းရှိမြို့နယ်ပကဖတွေဟာမြို့နယ်ပအားဖမြို့နယ်ပလာဖ PDF တရင်တွေဒေသကာကွယ်အဖွဲ့တွေနဲ့ပူးပေါင်းပြီးမိမိစိုးမိုးထိန်ချုပ်နေမြေတွေငလင်တန်းကြောင့်တေဆုံထိခိုက်သူတွေကိုရှာဖွေကယ်ဆယ်လုပ်ငန်းတွေစောလင်စွာဆောင်ရွက်ခဲ့တယ်လို့ဖော်ပြထားပါတယ်။မလ29ရက်မှစတင်ကပြင်းထန်ငလင်တန်းကြောင့်တေဆုံထိခိုက်သူတွေကိုထောက်ပံ့ခြင်းပျက်စီးသွားတဲ့ဇေဒီပထိုကြောင့်နေအိမ်တွေနဲ့လမ်းမိုက်တွေရဲ့ပျက်စီးတွေကိုလူအားဆယ်ရန်တရာဆင်များနဲ့ဖယ်ရှားရှင်လင်းခြင်းငလင်တန်းကြောင့်စာဝင်းနေရေးခက်ခဲသွားတဲ့အိမ်အောင်စုတွေကိုရိတ်ခါငွေကြေးထောက်ပံ့ခြင်းကျန်းမာရေးစောင့်ရှောက်ကုသပေးခြင်းလုပ်ငန်းတွေကိုသက်ဆိုင်ရာဝန်ကြီးဌာနများနဲ့ထိစပ်ကဆောင်ရွက်ခဲ့တယ်လို့သိရပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့တာကီနဲ့ Car Share တို့ကပေးပို့ထားတာဖြစ်ပါတယ်ရှင်။
ဗီဒီယိုအယူကြီးမှဆက်လက်တင်နေပါတယ်ရှင်အခုဆက်လက်ပြီးနားဆင်ရမှာကတော့ Nightwee ရေးသားပြီးမူလာတီဆိုထားတဲ့လက်သုံးချောင်းဆိုတဲ့တော်လိုင်းရေးတဲ့ခြင်းဖြစ်ပါတယ်ရှင်
kula maku Yolin jaka meyobu One ne ma meyaimbu Nangan chete Di seine Upon the new year Say that don't can you Pyo ba lo ma so nai mu Sa na na Ku ya ma Song dong tong tu ru le me li pya long ma se Song dong tong tu ru ye me li pya long ma se ma pyo mu ma do
Radio UNG တော်တာရှင်များရှင်အခုဆက်လက်ပြီး Radio UNG ရဲ့တိုင်းသောဘာသာစကားအစီအစဉ်အနေနဲ့ချူချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့မွန်းဘာသာစကားဖြင့်သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီအစီအစဉ်ကို Radio UNG နဲ့ချူချင်းဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်ကြဖြစ်ပါတယ်ရှင်။
ဘိနာတူနမရိုင်နိုအတုံဝခုကုံဖရမ်ကူလမ်ကူလင်းဖာဟုံထုတ်ချာရှလေယုံဟုံထူရီမိငိုင်ဘာခိုင်နီအတုံဝရဲ့မိငိုင်ဘန်ထူရီလေးကျူမင်တမောင်ရခနာအန်ဂရစ်စီနိုခယောကပ်စီအင်ရီအင်းနဲ့ချောင်ဖီအစနာအော်ဖီဂျာမင်တမောင်ရဘာရောဦးလာတံကနောပင်တော်မောဂျူတီယာခုကုပ္ပိယကုံရာအန်ဂူဂျီအဘနာ 94% ဒီကျူTunga Nariyo Sung Kya Kijia National Unity Government NUG no Tua Sholona Piopini Chitya Tumna Liju Rakhanku Am Anaupai Siddhana Chow Tuna Gung Ii Arakhatatoan Adunga Sakhanku Opkia Pagapha Amin Tunga Tuna Opki Chiang Turi Ngai Bai Opkini Mintat Mauro Khanung Angrisino Ming Hukyakshu Khong Hai Deng La Khong Hum Deng A Khan Yung Ong Gap Si Khyang Pies Na Om Ne Im Dung Ri Adem Adina Op Ki Jia Mintat Mauro Ong Na Deng Gano Tua Xio Na Op Ki Ni Ming Hukyakshu Khong Hai Deng Him Kin O Lamine Tum Gip La Chutia Khu Hai Deng Him Kin Rui Lamine Pli Gip La Gung Angrisino Mintat Da Jeff Hai Dan Aka Jia Plit Ki Ni Ajuna Aka Na Gung Li Ju Bami Am Hotma Sine imripi phakthuk thaw adina opicha phana opkini dubang prigra ebrang bi kya kya da kruminta mangrong agresino khanywa credibility khutta akana omne khukhyang khyang sukhruksine limgi phi khyang sang shada dumduba gi jia phuna opkini national unity government NUG no khokuphia krung ralo angwiri avana 94% le ju tungka na kung sungna opicha main hukhyak thum hutung shogini PDF se ko ra kang bum ri ju ni bi ro la hi khunu la kho pung tung ka na am bi ya mu ya ngam ya pho thu gi ya mu ri ya ban ju a chu na ra long ka no sung na op gi ji a pe ki ni chu ti ya a hi se ko ra kang bum ri am phi a chu na ra lo na kung ka bi na op gi ji mo ebrem bi cha shali khru hum en ju ji mim di na khu gu phi a be na kung am pe na mo a chu na pen lo ba kya ki ni a shin mu ya angri swi ra na ka khinung li ju se kheng lu ri ra bai la ngui shui shui ntung ka na gung chhe ki ri khle shu na bai ngui ra bai pho phi a de ma da a thu na o ma mu ya a chun ri le ju a bu ma pho pho ri a de nga mi lo na op ki ji phi en ji ji tung ka no a pre na op ki ni ra khain khu a mang ro op ki ya a nau pai dai sit tha na chu la a mang ro ban ra ba ba ya tu na gung a ra kha ta to i yon na de nga sa kain khong op ki ya pi tu ka kwa i ta phwe pa ga pha ta yin tu mat sit tu ne atuk tu na op ki ji mo yema bin khyai pa ga pha no main thuk cha ko hu thung shog ni achuna rakhain khu an mang ro ra wa ya tu na ku nun na ra ki ya ra kaung bum ri an do khya ma na op ki ji phi pret ki ni an mang ro tu na ku ni ju sakain khong op ki ya pi tu ka kwa i ta phwe pa ga pha khya sung shaling pha no nun pe ni khya sung khri ki phlau alim na op ki ji phi thu mi chha na ku am ru na op ki ni rakhain khu an mang ro la anaw pai dai sit thana chu na pa kha le ju ara kha tat to i la se ko ra ka bum bin no ko bum tram kulam gulik phi december thi kham ku hum amra va ya mitu ka gene angri suya na pa kha ang vai khya sung ri phi au shnga mik pan na op kini achu na moya rakhain khu na pa kha la an mang ro ra ba va ya tu na ku tu tu kia se ko ra ka bum ri avan amin thun mi pin na ami pum sa am pin na ri ami bi lo na ri le ju dam khana op ki ji mong phi sakain khong op kia pidu ka ko ita phoi tang kano thua shena kamo ningam thin duri ne tungang thuminga li ju sim mong kya khani nyama kho krung la khyo khong ne op kya khyo sak khyang ri ne me wan a yo thui si na ung ai na ri a yo mai ne nai bum khut na me cheng na so chiya sing kano print ni nu ba phui na ban rai ne over ko kum tang si mba kho yung kheng luk poi ri phua khyang ak dum asna alim na op kini lemmains la kek sak thi gya khenglung ri le ju anglung kadang une angsho aglum okulum akhang ambutia aming khrana opkini lemmains la khengluk pa ri le ju ajao aming tungka nak mana amhun riung atuk bak thu aming tungka naka amhun riung huning ne ajun riya hunung rog agya gung khengluk pa ri ju aiya kya uno jia ngai na wai thu khai ni kexak thigia khengluk poi rila lemmainsuri yapna rurona sungon tawna miom khinari kabi vai ngovaya akduma kek thi une khangri amilin vai aminhun amai vaya kyaksak hingini nanga omna ka beyunga ngovaya achun mai mai ri nhu akya kung ahi khanga namthin duvai juna ga gene nanga phophing ovai ka kya khang le ju baina tuma bine achuna monglam ri mzi kya angbuma namthin bai
digini ga lo din nya le be radio ngj ye season re go khitta yin na lai ba me myama san daw chain manat 8 na yi khwe ne nya 8 na yi khwe a chain re ma byan le song pwe ja ba so radio ngj go manat pai 8 na yi khwe ma line do 16 meter sekon tatama 9 megahertz ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်သွေးရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်